ယူကရိန်းနိုင်ငံထဲကိုရုရှားကနေသိမ်းပိုက်ထားတဲ့နယ်မြေ၄ခုမှာအလွန်အကျွံခက်ခဲတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပါတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့ဒီဇင်ဘာလ20ရက်နေ့မှာပြောကြားလိုက်ပါတယ
် Живущие там люди, граждане России. И ваш долг сделать всё необходимое для максимального
သူပြောသားတာကတော့ရုရှားကနေပြီးတော့ထောက်ခံထားတဲ့ Donetsk, Luhansk ခွဲထွက်နိုင်ငံတွေနောက် Kherson နဲ့ Zaporizhia ဒေသတွေမှာအိမ်မတမခက်ခဲတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပါတယ်ဆိုပြီးရုရှားလုံခြုံရေးတပ်ဖွဲ့တွေအတွက်အားလည်းရက်နေ့ကျင်းပတဲ့အခမ်းအနားမှာရုရှားသမ္မတပူတင်ကပြောကြားခဲ့တာဖြစ်ပါတယ်အဲ့ဒီဒေသတွေမှာနေထိုင်နေကြသူတွေဟာရုရှားနိုင်ငံသားတွေဖြစ်ကြောင်းနဲ့သူတို့ကိုအကာအကွယ်ပေးဖို့အတွက်ရုရှားလုံခြုံရေးတပ်ဖွဲ့တွေကိုမှီခိုအားထားနေရကြောင်းကိုလည်းသမ္မတပူတင်ကပြောကြားခဲ့ပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းနဲ့တောင်ပိုင်းဒေသတွေမှာရှိတဲ့အဲ့ဒီနယ်မြေလေးခုမှာလူမှုဆန္ဒခံယူပွဲကျင်းပပြီးတဲ့နောက်မှာရုရှားသိမ်းပိုက်တဲ့နယ်မြေတွေအဖြစ်နဲ့ရုရှားသမ္မတပူတင်ကပြီးခဲ့တဲ့စက်တင်ဘာလကကြေညာခဲ့တာဖြစ်ပါတယ်။အဲ့ဒီဆန္ဒခံယူပွဲတွေဟာအတုအယောင်ဆန္ဒခံယူပွဲတွေဖြစ်တယ်လို့ယူကရိန်းနဲ့အနောက်အုပ်စုနိုင်ငံတွေကပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီသိမ်းပိုက်ထားတဲ့နယ်မြေလေးခုစလုံးကတခုချင်းစီကိုရုရှားတို့ကယာနှုံးပြစ်ထိန်းချုပ်ထားနိုင်ခြင်းမရှိသလိုလက်အတန်ကြာတိုက်ပွဲတွေဖြစ်ပွားပြီးခဲ့တဲ့နောက်မှာတော့ခါဆန်ဒေသကမြို့တော်ကနေရုရှားတပ်ဖွဲ့တွေစုခွာသွားရတဲ့အထိယူကရိန်းဘက်ကတိုက်ထုတ်နိုင်ခဲ့ပါတယ်ရှင်။